အန်ယူဂျီနိုင်ငံကြီးဌာနရဲ့ပထမဆုံးချိန်သတင်းစာရှင်းလင်းပွဲအကြောင်းမတင်ဆက်မီမှာညောင်လေးပင်ခဲနဲ့အစည်းအချင်းတွေသတင်းပေးပို့ချက်နဲ့စတင်ပါမယ်။ကရင်အမျိုးသားအစည်းအုံတက်မာသုံးထိန်းချုပ်နေမြေကြောက်ကြီးမြို့နယ်နဲ့မုံမြို့နယ်တွေမှာစစ်ကောင်စီရဲ့လက်ကြောင်းတက်ခတ်မှုနဲ့လက်နက်ကြီးဖြစ်ခတ်မှုတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဩဂတ်လ29ရက်နေ့မှာလည်းလက်ကြောင်းတက်ခတ်မှုတွေဖြစ်တယ်လို့ဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမှာကပေးပို့ထားပါတယ်။
ကရင်မျိုးသားစီယုံချင်းချုပ်ရညောင်လေးပင်ခရိုင်ကြောက်ကြီးနဲ့မုံမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပါတယ်
။ချိုးဝလီလာဦးစဉ်အုတ်ဖြက်ပေါ့အုတ်ဖြက်ဆိုစစ်တောင်းကြီးရကိုဘက်ကန်တဘက်ကန်ပေါ့အဲ့ဒီနားမှာရှိနေယူရသမန်းချင်းတို့ပြင်ရတော့မှာပေါ့တိုက်ပွဲတွေဖြစ်ပြီးတော့သူတို့စိတ်ထဲမှာတော့ကရင်ရှိရတဲ့အချိန်မှာပေါ့လင်းနဲ့ဘုံလာကျတာပါမှာလင်းနဲ့ဘုံသုံးကလာကျတယ်ရွာလူကထိရဆိုတော့ရွာလူကလည်းထွက်ပြေးတဲ့လူကိုထိတဲ့လူကရှိမယ်တတင်းတော့အတိကျကြော်ဘူးအကောက်ကမရသေးဘူးကျွန်တော်တို့လည်းအနာနာတော့တော်မရသေးဘူးဒါမဲ့ကိုပြင်ကြတဲ့သမန်းချင်းနဲ့ကျွန်တော်အုတ်ဖြက်ပေါ့ဟိုက်သုံးနေရပေါ့အုတ်ဖြက်အုတ်ဖြက်ဆိုတော့ကျွန်တော်တို့အုတ်ဖြက်ဆိုတာကျွန်တော်တို့အုတ်ဖြက်တရားဦးဆောက်ရတယ်ကျွန်တော်တို့ဖြူကနေပြီးတော့ကျွန်တော်တို့စစ်တောင်းနည်းကိုကြော်ပြီးတော့ဒီမုံဘောက်ကိုသွားတရားပေါ့
ပြီးခဲ့တဲ့ဩဂုတ်လ26ရက်နေ့ကပိန်းစလုတ်အခြေဆိုင်စစ်ကောင်စီရဲ့ချင်းလျင်တက်ရင်ခလာရ264ကကြောက်ကြီးမြို့နယ်ဟင်းသာဝဲကြီးရွာအုပ်စုကျိုးကြီးကျေးရွာလေးကိုလက်နက်ကြီးနဲ့ဖိကတ်တာကြောင့်ဒေသခံ၄ဦးပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့လည်းပြောပါတယ
်။လက်နက်ကြီးနဲ့ပြစ်တာတော့မှသူတို့ကတော့နှိမ့်တိုင်းပြစ်နေပဲဒါမဲ့ဦးအရင်ပြစ်လို့ထိကြရတဲ့ပုံရှိတယ်။ဦးရဲ့ဦး၄ယောက်တော့ထိကြတယ
်။ဩဂုတ်လ9ရက်နေ့ကစပြီးဒီအပိုင်းထိအင်ဂျီ120ကျော်ကိုလည်းစစ်ကောင်စီဘက်ကမီးရှို့သွားခဲ့တယ်ဆိုပြီး KNU ကထုတ်ပြန်ထားတယ်လို့ဒေသခံတွေကဒီတမကအင်ဂျီတွေမီးလောင်တာတွေရှိတယ်လို့လည်းပြောပါတယ်။
အေးလုံးချိန်မှာ120ကျော်တောင်မှရအခုလက်ရှိဒီနေ့မီးလောင်အောင်ပါလိမ့်ဦးပေါ့ဒီနေ့မီးရှို့သွားတောင်ပါလိမ့်ဦးပေါ့
ညောင်လေးပင်ခရိုင်မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်ထဲမှာလေကြောင်းကနေပစ်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြေးရွာတွေကိုမီးရှို့မှုဒေသခံတွေကိုဖမ်းဆီးစစ်ဆေးမှုတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေရသူပြည်တွင်းဒုက္ခသည်သသိန်းနီးပါးရှိနေပြီးညောင်လေးပင်ခရိုင်တစ်ခုလုံးမှာတော့စစ်ဘေးရှောင်သူသသိန်း5000ကျော်ရှိနေတယ်ဆိုပြီးကရင်လူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်။